စကိုင်းတိုင်းအရာတော်နဲ့မြင်းမှုမျိုးကြားစစ်ကောင်စီရင်နှန်းကိုမိုင်းဆွဲတိုက်ခိုက်ခဲ့ကြောင်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။အရာတော်မျိုးကန်ရင်ကျေးရွာနားမှာရှိတဲ့ဒေသခံကာကွယ်ရေးအဖွဲ့စခန်းကိုစစ်ကောင်စီတပ်တွေဝင်ရောက်စီးနှင်းဖျက်ဆီးပြီးအပြန်မာတိုက်ခိုက်ခဲ့တာလို့သူတို့ကပြောတာပါ။ဒီကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုရဲမွန်ပြောပြမှာဖြစ်ပါတယ်။
စကိုင်းတိုင်းဒေသကြီးအရာတော်မြို့နယ်16မိုင်ဝေးတဲ့ကံရင်ကျေးရွာကဒေသခံကာကွယ်ရေးအဖွဲ့စခန်းတွေကိုစစ်ကောင်စီတပ်အင်အား200လောက်နဲ့အောက်တိုဘာလ22ရက်မနေ့အစောပိုင်းမှာဝင်ရောက်စီးနင်းပြီးအပြန်မှာတိုက်ခိုက်ခံခဲ့ရတာလို့ဒေသခံကာကွယ်ရေးအဖွဲ့တာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။အရာတော်နယ်မြင်းမှုမြို့ချာမှာစစ်ကောင်စီရင်နှန်းကိုမိုင်းဆွဲတိုက်ခိုက်ခဲ့တာလို့လည်းအရာတော် PDF တာဝန်ရှိသူကအခုလိုပြောပါတယ်
။မနေ့ဒီစစ်ကောင်စီဘက်ကမနေ့၄နာရီကနေစပြီးတော့ကျွန်တော်ကံရင်ကလေးလာရောဝင်လာတာပေါ့နော်။ကိုင်းကလေးလာရောဝင်လာပြီးတော့ကျွန်တော်တို့ဒီစခန်းတစ်ခုမှာပြည်ရစခန်းတစ်ခုဝင်တိုက်ခိုက်တာပေါ့။ဒီစီးရီကတော့စုံစုံမှုလို့ရှိရတော့ကျွန်တော်ဒီစီးလည်းတည်းဒီစီးရီဒီတို့ဘာကြောင့်ဘူးတဲ့ဘာလို့ဒီစီးရီစုံစုံသွားပါလဲ။ဟုတ်ကျွန်တော်တို့ဒီစခန်းကိုစပင်းတော့ပြန်လာပြစ်တတ်မှုမရှိဘူးကွာ။ကျွန်တော်တို့ဒီဒိတ်ပြီးတော့ပြန်သွားတော့ဒီကျွန်တော်ဒီကနေ့ပြောပြရတယ်။ဒီမှာမိုင်းဆွဲတိုက်ခိုက်ပြီးတော့ကျွန်တော်တို့အောင်မြင်တာပေါ့နော်။ဒီလိုဆက်ရောက်ကြတာအဲဆယ်ဦးတဲ့ကလည်းဆယ်ဦးတော့တရားရတယ်ပေါ့နော်။အတားဆုံးကတော့ဒီကြမသိဘူး။ဒီနောက်တစ်ခါကျတော့ဒီနောက်တစ်ခါကလည်းမိုင်းဆွဲတိုက်ခိုက်ခံရတာပဲဆိုတော့ဒါကတော့ကျွန်တော်ပြန်မှာဒီစကန်တစ်ခုကိုတင်းပြီးမီးရှို့ပြပြီးတော့ဒီလိုဒီအပြန်မှာမိုင်းဆွဲတိုက်ခိုက်ခံရတာပေါ့။
ထိခိုက်ဒဏ်ရာရရှိမှုတွေနဲ့ပတ်သက်လို့တရားအတိပြုလို့မရသလိုစစ်ကောင်စီဘက်ကလည်းလက်တလောသတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။စစ်ကောင်စီတပ်တွေကအရာတော်မြို့အပိုင်းတွေကကန်ရင်မလဲတာညောင်ပင်ကန်30စတဲ့ရွာတွေကိုပါဝင်ရောက်ရှာဖွေတာတွေဒေသခံတွေရဲ့စိုက်ကယ်တွေတံမိုးကြီးပစ္စည်းတွေကိုလည်းယူဆောင်သွားတာတွေရှိရာကြောင့်ဒေသခံတွေစိုးရိမ်စိမ်းနဲ့တိမ်းရှောင်နေရတယ်လို့လည်း PDF အဖွဲ့ဝင်တွေကပြောပါတယ်။စကိုင်းတိုင်းထဲမှာပဲရင်းမပင်မြို့နယ်ဗန်ဘွေးရွာအနီးမှာအောက်တိုဘာ27ရက်ညပိုင်းကလည်းဒေသခံ PDF တွေကစစ်ကောင်စီတပ်တွေကိုတိုက်ခိုက်မှုတွေရှိခဲ့ကြောင်းဒေသခံတွေကပြောပါတယ
်။ဗန်ဘွေးရွာမှာဘာလို့ပြောလဲဒီစောဒီရွာပေါ့နော်ဒီလိုရောဒီအချိန်မှာဒလိုင်းဘူးကြီးဒီရဲ့ဝိုင်းနေတာအဲ့ဒါလွတ်သွားတာလွတ်သွားတော့ကျတော့ဟောဒီဒလာသွားပြီးတော့တက်ဖို့တော့ခေါ်တာအဲစစ်တပ်တော့ခေါ်တော့ကျတော့အမှန်ဒါရဲလေဒီကြီးကမိုင်းဆက်ပြီးတိုက်ခိုက်တာပေါ့အဲ့ဒါဘာမလို့ရောမထိတ်မျက်မှန်ရောနဲ့ဘာမလို့ရောနှိမ့်အောင်သွားလဲမှာအမှန်ပြင်းပြင်းတိုက်ခိုက်ရတာစစ်ကြိုက်တဲ့ဒီစုံမှုက9ရောက်ပြီးလေ6ရောက်တန်းရတယ်
စကိုင်းတိုင်းရင်းမပင်ပလဲနယ်ပြည်မှာစစ်ကောင်စီတပ်တွေမကြာခဏဆူတလို့မိုင်းဆွဲတိုက်ခိုက်ခံရတာတွေရှိပြီးအောက်တိုဘာ17ရက်ကလည်းရင်းမပင်နယ်နဲ့ပလဲနယ်မှာစစ်ကောင်စီရင်နှန်းမိုင်းဆွဲတိုက်ခိုက်ခံရပြီးစစ်ကောင်စီဘက်က30ကြာဆုံးခဲ့တယ်လို့ဒေသခံ PDF တွေကပြောပါတယ်။စစ်ကောင်စီဘက်ကတော့မော်တော်ယာဉ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်အချို့သာထိခိုက်ဒဏ်ရာရခဲ့တယ်လို့ VOA ကမေးမြန်းတာကိုပြန်လည်ဖြေကြားခဲ့ပါတယ်ခင်ဗျာ။